မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြားရေးမှာနိုင်ငံတွင်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုအခွင့်အရေးတွေကာကွယ်ပေးဖို့မဖြစ်မနေအရေးကြီးတာကြောင့်ဒီအခွင့်အရေးတွေကိုအာမခံမဲ့ဥပဒေနဲ့မူဝါဒဆိုင်ရာပြင်ဆင်မှုတွေလုပ်ဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာနဲ့တခြားလူနည်းစုအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီးကအခုကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအစီရင်ခံစာဒီကနေ့တင်သွင်းခဲ့တာပါ။ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ ICJနိုင်ငံတကာတရားရုံးရဲ့ကြားဖြတ်အစီအမံကိုမြန်မာအစိုးရအနေနဲ့လက်ခံဆောင်ရွက်ဖို့ကိုလည်းအဖွဲ့ဝင်နိုင်ငံတော်များများကတိုက်တွန်းကြပါတယ်။ဒီအကြောင်းကိုသားညွန့်ဦးကပြောပြမှာပါရှင်
။မြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာနဲ့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူခွေးရေးမဟာမင်းကြီးမစ်ချယ်ဘက်ချလက်ရဲ့အစီအစဉ်လာထဲမှာတော့မြန်မာနိုင်ငံမှာရာစုနှစ်ဝက်ကျော်ရှိနေခဲ့တဲ့ဥပဒေတွေနဲ့အစိုးရမူဝါဒတွေမှာလူနည်းစုဘာသာဝင်တွေနဲ့လူမျိုးစုတွေပေါ်မှာခွဲခြားဆက်ဆံတာဖယ်ထုတ်တာတွေရှိနေတယ်လို့ထောက်ပြပြီးတော့ဒီလိုမူဝါဒတွေကြောင့်အကြမ်းဖက်မှုတွေ၊စီးရဲမွေးတိမှုတွေနဲ့အမျက်ထုတ်မှုတွေဖြစ်ပေါ်စေတယ်လို့သူကသုံးသပ်ထားပါတယ်။ဒါပြင်1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေမျိုးတွေကြောင့်လည်းရိုဟင်ဂျာတွေနဲ့အခြားမွတ်စလင်တွေနိုင်ငံမဲ့ဖြစ်သွားစေတဲ့အခြေအနေကိုဆက်ရောက်သွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်လည်းပဲဒီမူဝါဒတွေကိုပြင်ဆင်မှုတွေလုပ်ဖို့ဆိုပြီးသူကတိုက်တွန်းလာပါ
Discrimination in law and policies must end. The constitutional reform presents an important opportunity to build in strong non-discrimination and minority rights regime.
ခွဲခြားဆက်ဆံမှုတွေရှိနေတဲ့ဥပဒေတွေနဲ့မူဝါဒတွေကိုဖျက်ပြရမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအုပ်ချုပ်ရေးအစဉ်အဆက်မှာခွဲခြားဆက်ဆံမှုတွေမရှိဖို့လူနည်းစုအခွင့်အရေးတွေကိုအာမခံဖို့တကယ့်အခွင့်အလမ်းကောင်းတစ်ခုပါ
။ဆယ်စုနှစ်နဲ့ချီကြာနေတဲ့အာဏာရှင်အုပ်ချုပ်မှုကနေပြီးတော့အသွင်ပြောင်းလာချိန်မှာနိုင်ငံခြားသားမုံတိမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာတာတွေကြောင့်မြန်မာနိုင်ငံအတွင်ကူးပြောင်းမှုဟာဖိအားတွေနဲ့မတိကျမှုတွေရင်ဆိုင်နေရတယ်လို့လည်းကုလမဟာမင်းကြီးကပြောပါတယ်။လွတ်လပ်လာတဲ့ internet online တွေကတဆင့်အစွန်းအောင်မျိုးသားရေးလှုပ်ရှားမှုတွေကဒီအကြမ်းဖက်မှုတွေနဲ့မုံတိမှုတွေတုံးပြီးတော့လူမှုအထူးဂယုံတွေဖြစ်လာအောင်လှုံ့ဆော်လာနေကြတယ်လို့ဆိုပါတယ်။ဒါကြောင့်လည်းပဲရွန်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေပေါ်မှာရလုံမုံတိမှုတွေဆန့်ကျင်ဖို့လှုံ့ဆော်မှုတွေတိုးလာတဲ့အပေါ်မှာကင်တွယ်ဖြစ်ရှင်းဖို့ဆိုပြီးမြန်မာအစိုးရကိုတိုက်တွန်းသွားသလိုပဲပန်းစကားလှုပ်ရှားမှုလိုမျိုးအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုမျိုးဘာသာစုံချစ်ကြည်လှုပ်ရှားမှုမျိုးတွေကိုလည်းအားပေးထောက်ခံရမယ်လို့ကုလမဟာမင်းကြီးကပြောပါတယ်။တချိန်တည်းမှာလည်းပဲ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ရိုဟင်ဂျာလူနည်းစုတွေကိုအကာအကွယ်ပေးဖို့ကြားဖြတ်စီမံဆုံးဖြတ်ပေးထားတာကိုလိုက်နာဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။
The government should be encouraged and should implement the provisional measures that has been
ICJ နိုင်ငံတကာတရားရုံးကနေချမှတ်ခဲ့တဲ့ကြားဖြတ်အစီအမံတွေကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုပါတယ်
။ပြည်ပခါတွေဖြည့်ရှင်းပြီးတော့ညီညာရေးတည်ဆောက်ဖို့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆောင်ရွက်ဖို့ဆိုတဲ့နေရာမှာလူနည်းစုအခွင့်အရေးတွေကမဖြစ်မနေအရေးကြီးတယ်လို့ဆိုပါတယ်။တာဝန်ခံမှုတာဝန်ယူမှုရှိဖို့နဲ့စစ်ဘက်ကိုရတအုပ်ချုပ်ရေးအောက်ထားဖို့စရတီကိုပိုင်းဖြတ်ချက်ရှိရှိလှုပ်ဆောင်သွားဖို့နဲ့နိုင်ငံသားဖြစ်မှုဥပဒေအပါအဝင်ဥပဒေရေးရာနဲ့မူဝါဒရေးရာပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့ကိစ္စနောက်အမျိုးသားလက္ခဏာသစ်တရက်ကိုပေါ်လွင်စေပြီးတော့မတူကွဲပြားမှုတွေပေါ်နားလည်လက်ခံမှုကိုအားပြီးတဲ့ပညာရေးတရက်ဖြစ်လာဖို့ပြည်ပြင်ပြောင်းလဲမှုတွေလုပ်သွားရမယ်ဆိုပြီးတော့လဲဒီလူခွေးမဟာမင်းကြီးကထောက်ပြသွားပါတယ်နဲ့ရှိုင်းရှိုင်းကွဲပြားဖြစ်ပေါ်နေရတဲ့ကိုကုစားဖို့ဆိုလို့ရှိရင်အသွင်ကူပြောင်းရေးတရားမျှတမှုရှာဖွေလုပ်ငန်းစဉ်တွေဟာအထောက်အကူဖြစ်နိုင်တယ်လို့လည်းကုလမဟာမင်းကြီးကပြောခဲ့ပါတယ်။ကုလမဟာမင်းကြီးရဲ့ဒီအစဉ်ကစားအပေါ်မှာနိုင်ငံအတော်များများကဆွေးနွေးရတဲ့နေရာမှာ ICJ နိုင်ငံတကာတရားရုံးကချမှတ်ခဲ့တဲ့ကြားဖြတ်ရေးပေါ်စီမံကိုလိုက်နာဖို့မြန်မာဆွေးကူတိုက်တွန်းကြပါတယ်။တရုတ်နိုင်ငံပါဝင်အင်းနီးချင်းနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အတိုင်းဒုက္ခသည်တွေနေရာပြောင်းရေးကိုမြန်မာဆန်ဆန်ဆောင်ရွက်ဖို့ကိုအဓိကထားတိုက်တွန်းကြပါတယ်။အချိန်ထဲမှာပဲဒီရခိုင်ပြည်နယ်အတွင်းလက်တလောဖြစ်လာနေတဲ့အေရခိုင်လက်နက်ကင်တွေနဲ့ဖြစ်နေတဲ့စီးရေးပရိပခါတွေကြောင့်ဒေသခံတွေအချိန်ကြီးပိုဆိုးလာတဲ့ပုံမှာလဲစိုးရိမ်နေအကြောင်းသူတို့ထောက်ပြကြပါတယ်။ဘရစ်ရှယ်နိုင်ငံတန်ကူစလေကတော့ရခိုင်ပြည်နယ်ကအချိန်ကြီးသစ်တွေကြောင့်ဒေသခံတွေကိုနောက်ထပ်ကန့်သတ်ချုပ်ချယ်မှုတွေမလုပ်ဖို့တိုက်တွန်းပါလဲ
။ The UK is concerned by growing restrictions on freedom of expression.We call on the government of Myanmar to lift the internet shutdown.
လက်စွာပြောဆိုခွင့်ကိုကန့်သတ်လာတာတွေကို UK အစိုးရအနေနဲ့စိုးရိမ်မိပါတယ်။ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်မှုပြန်ရုပ်သိမ်းပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်လာတဲ့အခြေအနေသစ်တွေကြောင့်ရိုဟင်ဂျာရခိုင်နဲ့တခြားလူမျိုးတွေအပေါ်ကန့်သတ်မှုတွေမလုပ်သင့်ပါဘူး
။အခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲလက်ရှိဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လက်ရှိလုပ်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေဟာအတိတ်ကာလမြန်မာနိုင်ငံရဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်နိုင်ဖို့အတွက်အရေးကြီးတဲ့အခွင့်အလမ်းတွေဖြစ်တယ်လို့ကုလမဟာမင်းကြီးမစ်ချယ်ဘက်ချလက်ကပြောပါတယ်။ဖိနှိပ်မှုတွေနဲ့ပြည်ပခါတွေနှစ်ပေါင်းများစွာကြုံတွေ့ခဲ့ရတဲ့နောက်လူ့ဖွဲ့စည်းကိုတိဆောက်တဲ့နေရာမှာဒန်းတူညီများမှုပေါ်တည်ပြီးတော့ခွဲခြားဆက်ဆံမှုမရှိဘဲနဲ့အပြန်အလှန်လေးစားအတိမတ်ပြုဖို့ဆိုတာတွေကရေးပါတယ်ဆိုတာကိုလည်းသူကသတိပေးပြောဆိုသွားပါတယ်ခင်ဗျ။